င်္ဂလာပါခင်ဗျာဤကနေ့ညပိုင်းတရားလီလိုက်အစီအစဉ်ကနေပြီးကျူးစွာရတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့တိုင်မင်ငန်ရဲ့ဒီတရုတ်နိုင်ငံခီးစဉ်တဲ့ပိုလမသစ်စီမံကိန်းကိစ္စပါနိုင်ငံတော်တိုင်မင်ငန်ပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာအခုသတင်းပတ်အတွင်းမှာဒီတရုတ်နိုင်ငံကိုတွားရောက်ပြီးတော့ပိုလမသစ်စီမံကိန်းနိုင်ငံတကာပူးပေါင်းဆောင်ရွက်ရဲ့ဒီဖောရမ်ကိုတက်ရောက်ဖို့ရှိနေပါတယ်တရုတ်ဆိုကနေပြီးတော့ကမတ်ထလုံနေတဲ့ဒီ OPOR ကမ္ဘာတကွင်းလမ်းဒဇင်းဆိုတဲ့ပိုလမသစ်စီမံကိန်းဟာမြန်မာနိုင်ငံအတွက်ဘယ်လောက်ထိတက်ရောက်မှုတွေရှိလာနိုင်တယ်လဲနောက်တရုတ်မြန်မာဆက်ဆံရေးတစည်းတစောင်းကိုအခုဒီကျွန်တော်တို့ဆွေးနွေးတော့မှာဖြစ်ပါတယ်အဓိကပင်နိုင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်နှစ်ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်ပထမတူကတော့တရုတ်နိုင်ငံခြေစိုက်တဲ့မြန်မာရေးလေ့လာသူဒေါက်တာလှကျော်စောဖြစ်ပါတယ်နောက်တူကတော့ဒီမြန်မာနိုင်ငံတဲကမြန်မာနိုင်ငံရေးတွေကိုဒီဝေဖန်ရေးသားနေတဲ့ဒေါက်တာရံမျိုးသိန်းဖြစ်ပါတယ်နှစ်ဦးစလုံးလေးလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးဒေါက်တာလှကျော်စောကိုဖိတ်ခေါ်ကြပါတယ်ခင်ဗျာဆရာမကြားပါလားခင်ဗျာ
ဟုတ်ကဲ့ကြ
ားပါဟုတ်ကဲ့ဒီခီးစင်မှာတော့ဒေါန်ဆန်းစုကြည်ရဲ့ခီးစင်မှာတော့အများကတော့စိတ်ဝင်စားနေရတာကတော့ဒီ OBOR ခေါ်တဲ့ဒီပူလာမတ်စ်စီမံကိန်းကိစ္စပေါ့နော်ဒါပေမဲ့ကျွန်တော်ဆရာမကိုအရင်ဆုံးမေးချင်တာကဒီခီးစင်အတွင်းမှာပဲဒေါန်ဆန်းစုကြည်ကိုဒီသမရရှိချင်းပင်ကလည်းဖိတ်ခေါ်ထားရဲဆိုတော့တတ်တတ်တရားတွေ့မယ်လို့မျှော်လင့်ရပါတယ်ခင်ဗျာအဲ့တော့မြန်မာနိုင်ငံနဲ့တရုတ်နိုင်ငံကြားထဲမှာဒီခီးစင်အတွင်းမှာဟို OBOR မဟုတ်တဲ့ဒီတရား bilateral issue တွေဘာတွေရှိနိုင်ပါလဲခင်ဗျာဘာတွေဆွေးနွေးနိုင်ပါလဲ
ဟိုဒီဒုတိယအကြိမ်ပိုလမသစ်ဆွေးနွေးပွဲကတော့အဓိကဒီပိုလမသစ်နဲ့ဆိုင်တဲ့စီမံကိန်းတွေကိုပဲအဓိကဆွေးနွေးမှာပါမနေ့ကပဲဒီအဲ့ဒီဒီ conference ပေါ့နော်ဒီ forum ကိုဖြစ်မြောက်ရေးကော်မတီရဲ့ဥက္ကဋ္ဌဖြစ်တဲ့အဲရန်ကျက်ချီလို့ခေါ်တဲ့အရင်တော့နိုင်ငံသားရေးဝန်ကြီးဟောင်းပေါ့သူ့ရဲ့သတင်းစာဆရာတွေနဲ့တွေ့ဆုံဝေမျှကမ်းမှာသူ့ရဲ့ agenda ပေါ့သူတို့ဘာလုပ်မယ်ဆိုတာကြေညာသွားပြပါပြီအဲ့တော့အဲ့ဒီမှာပါသမျှဟာတွေကိုပဲသူတို့ဆွေးနွေးမှာဖြစ်ပါတယ်အဲ့ပါရာတွေကလည်းဒီပိုလမသစ်နဲ့သက်ဆိုင်တဲ့ဟိုနည်းတွေပါပဲစီမံကိန်းတွေပါပဲအဲ့တော့ဒီ25ရက်နဲ့29ရက်နေ့မှာကျင်းပမယ်ကျင်းပတဲ့အခါမှာ25ရက်မှာပဲသူတို့ဗာလဲဖွင့်ပွဲအခမ်းအနားနဲ့သူတို့ဆွေးနွေးပွဲတွေလုပ်မယ်နောက်ပိုင်းမှာဆိုရင်တော့သူကဟိုနှစ်ဦးချင်းဆွေးနွေးတာ3ဦးချင်းဆွေးနွေးတာ3ဦး3ဖလှယ်ဆွေးနွေးတာဒါမျိုးတွေရှိမှာပါဘာဖြစ်လို့လဲဆိုတော့တက်မှာက126နိုင်ငံကနိုင်ငံအထိတ်တန်းခေါင်းဆောင်40ကျော်တက်မယ်လို့ဆိုပါတယ်နိုင်ငံတကာအဖွဲ့အစည်းကလည်း29အဖွဲ့အစည်းပေါင်း29ခုတက်မယ်စုစုပေါင်းလူပေါင်း5000ကျော်တက်မယ်လို့ပြောတယ်2019ခုကလူပေါင်း3000ကျော်ပဲတက်တာဖြစ်တယ်အဲ့တော့အဲ့ဒီမှာတွေမှာသူကဘေးဘီယာဆက်ဆံတာတွေခုနပြောလို့သမရရှိချင်းပင်နဲ့တွေ့တာတွေသမရရှိချင်းပင်ကလည်းတော်တော်များများကောင်းဆောင်နေတယ်အဓိကကောင်းဆောင်40ကျော်ပိုင်း40ကျော်လုံးနဲ့တွေ့မှာပဲတိကျပေါ့အဲ့လိုတွေ့ပြီးတဲ့နောက်မှာဒီ2013ခုနှစ်ကနေစပြီးတော့အခုဒီချိန်ထိ6နှစ်တာကာလအတွင်းသူတို့လုပ်ခဲ့တဲ့လုပ်ငန်းစင်ဒီမှာဘာဒီအားနဲ့ကျက်ရှိတယ်ဘာဒီလိုအပ်သေးတယ်ဆိုတာပြန်လဲထိန်းညှိဖို့ပြန်လဲချိတ်ဆက်ဖို့ပြန်လဲကိုော်ဒီနေပေါ့ဗျာပြန်ပြီးတော့အပြန်အလှန်ထိန်းညှိလှုပ်ဆောင်ဖို့လုပ်ကြမယ်လို့ပြောသွားပါတယ
်ဟုတ်ကဲ့ခင်ဗျာအဲ့တော့မြန်မာနိုင်ငံအနေနဲ့တရုတ်နိုင်ငံနဲ့တီးခြား bilateral issue ပေါ့နှစ်နိုင်ငံဆက်ဆံရေးမှာခုနဒီ OBOR အပြင်တခြားဘာအကြောင်းရပ်တွေရှိလာနိုင်ပါလဲခင်ဗျာ OBOR လုပ်မယ်ဆိုလဲစီမံကိန်းရညီညာရေးကိစ္စတွေလည်းပါလာမှာပေါ့ညီညာရေးကိစ္စလည်းဆွေးနွေးနိုင်လားဆရာမရဲ့အမြင်သိချင်ပါတယ်
ဟုတ်ကဲ့ဒါဟိုသူတို့အစတည်းကဗမာပြည်နဲ့ပတ်သက်လို့တရုတ်ပြည်မှာပြောထားတာတခုရှိတယ်အဲ့ဒါဗမာပြည်မှာငြင်းချမ်းရေးမရရင်ဖွံ့ဖြိုးတိုးတက်ရေးလည်းမဖြစ်နိုင်ဘူးသူတို့ရဲ့ပိုလမ်းမစီမံကိန်းလည်းမဖြစ်နိုင်ဘူးလို့ပြောထားပြီးသားပါဒါကြောင့်မလို့ဟိုတလောတုန်းကကာကျုပ်အဲဘိုးကျုပ်မင်းအောင်လိုင်လာတုန်းကလည်းဒီကိစ္စပဲဆွေးနွေးတာပါပဲရှီကျင်ဖင်ကသမရရှီကျင်ဖင်ကသူတို့ရဲ့ဒီဟိုငင်းညာရေးကိစ္စကိုအထူးသဖြင့်မြောက်ပိုင်းဒေသပေါ့နော်ငင်းညာရေးကိစ္စကိုပို့ပြီး PPCC လုပ်ဖို့အဲဒီပို့ပြီးတော့တက်တက်ကြွားကြွားလုပ်ဖို့မငင်းကြမ်းမဲနဲ့ဒီလမ်းတွေကိုဖြတ်ပြီးပိုလမ်းမ project အားလုံးကဒီမြောက်ပိုင်းကိုဖြတ်ရမှာဖြစ်တာ哦အဲ့တော့ဒီဒေသမငင်းကြမ်းမဲနဲ့တော့ဗာလဲငင်းညာရေးမရဘဲနဲ့တော့ဒီပိုလမ်းမကိစ္စတွေဘာမှဖြစ်လာနိုင်မှာမဟုတ်ဘူးဆိုပြီးတော့သမရရှိချင်းဖင်ကိုယ်တိုင်ကပြောတာပဲအဲ့တော့အဲ့တော့ကလည်းဘူကျုပ်မင်းအောင်နိုင်ကပြန်ပြောတာပါပဲဒီပိုလမ်းမစီမံကိန်းတွေကိုသူတို့ထောက်ခံပါတယ်လို့ပြောသွားတာကြားရပါတယ်
ဟုတ်ကဲ့ဒါနဲ့ပတ်သက်လို့လည်းမြန်မာနိုင်ငံထဲမှာတော့ဒီ OBOR နဲ့ပတ်သက်လို့အမျိုးသားဆင့်ကော်မတီဖွဲ့ထားတာရှိပါတယ်ဒေါန်ဆန်းစုကြည်ကိုယ်တိုင်ပဲဦးစီးပြီးတော့အဲ့တော့ဆောင်းရနေပြီဆိုတော့သူတို့ညှိနှိုင်းပြီးတော့ဘာပြောပြောဒီစီမံကိန်းမှာနိုင်ငံပေါင်းကမ္ဘာနိုင်ငံပေါင်းတရာကျော်ပါတဲ့ခါကျတော့မြန်မာနိုင်ငံလည်းပါဝင်သွားမယ်အနေအထားဖြစ်နေပါတယ်အဲ့တော့ဒါမဲ့ဒီပိုလမ်းမသစ်စီမံကိန်းရဲ့ဂရဲ့ရိုက်မှုမြန်မာနိုင်ငံထဲမှာဘယ်လောက်ထိကြုံလာနိုင်မှာလဲခင်ဗျာဥပမာမြောက်ပိုင်းမှာဆိုမြေသိမ်းတဲ့ကိစ္စတွေမြေယာကိစ္စတွေအပြင်တခြားကြုံလာနိုင်တဲ့အခက်အခဲတွေဆီမှာဘာများမြင်ထားပါလဲ
โอ้อายရှိပါတယ်ဘာဖြစ်လို့လဲဆိုတော့ဒီဒီပိုလမကဗမာပြည်တပြည်တည်းမဟုတ်ဘူးလေနဲတဲ့နိုင်ငံနေမှာမဟုတ်တာနိုင်ငံတိုင်းမှာကိုပြဿနာတွေရှိတယ်သူတို့တိုင်းပြည်မှာကိုအခုပြဿနာတွေတပုံရှိတယ်ဖြစ်လာတဲ့ပြဿနာတွေကိုသူကနှစ်ဖက်ဆွေးနွေးတာတွေရှိတယ်သုံးဖက်ဆွေးနွေးတာတွေရှိတယ်ဟိုတတ်နိုင်သမျှပြည်လဲအောင်တဆင့်ပြီးတဆင့်ဆွေးနွေးသွားမှာပဲဗမာပြည်တည်းမှာလည်းအများကြီးဖြစ်လာနိုင်ပါတယ်ဒါကကျမတို့နိုင်ငံနေမဟုတ်ဘူးမှာအာဖရိကတိုက်မှာလည်းဒီလိုပဲပြဿနာပေါ်တာပဲအဲလက်တန်အမေရိကမှာလည်းအများကြီးပြဿနာပေါ်တာပဲအဲ့တော့ဒါတွေကဗမာပြည်မှာလည်းဒီဂရက်တွေကရှိလာနိုင်ပါတယ်ဒါပေမဲ့ကျမတို့ကဒီဂရက်တွေကိုကြောက်ပြီးတော့ဖွံ့ဖြိုးတိုးတက်ရေးလမ်းကိုမလျှောက်ဘူးဆိုတာတော့မဖြစ်နိုင်ဘူးကျမတို့ကရှင်းလဲရှင်းရမယ်ပို့ပြီးတိုးတက်တဲ့လမ်းကိုလည်းရှာရမယ်ဒါကြောင့်မလို့တို့ဒီ forum လေးလုပ်တာသူတို့ပြောတဲ့ထဲမှာပါသွားတာလိုအပ်တဲ့ရန်တရားတွေရှိနိုင်တယ်အရင်ငကူရှိပြီးသားရန်တရားတွေ mechanism တွေပေါ့အဲ့ဒီ mechanism တွေကလုံလောက်ချင်မှလုံလောက်မယ်အဲ့ဒီခါမှာတို့ဘလူတွေထပ်ဖြစ်မယ်ဆိုတာဥမာတရုတ်ကတီထွင်ဖန်တီးမှုရှိသွားတယ်လုံနေတာတွေရှိတယ်ဥမာဂျပန်တို့အဲဗာလဲပြင်သစ်တို့လိုဓာတ်ရိုက်ဝင်မပါပေမဲ့ third party participation လို့ခေါ်တယ်တတိယနိုင်ငံအနေနဲ့ဝင်ပါလို့ရအောင်သူကလှုပ်ပေးတာမျိုးနောက်တစ်ခါတနိုင်ငံနဲ့တနိုင်ငံကုံသွေးရေးလှုပ်တဲ့ခါမှာ swap system လို့ခေါ်တယ်ဥမာဗမာပြည်နဲ့တရုတ်ပြည်ကုံသွေးရေးလှုပ်တဲ့ခါမှာတရုတ်ယွမ်ငွေနဲ့ဗမာကျပ်ငွေနဲ့ဓာတ်ရိုက်လဲလှယ်တဲ့စနစ်ဒါမျိုးတွေပေါ့ဗျာသူကခုနည်းအသစ်တွေပေါ့ရန်တရားအသစ်တွေအဆောက်အုံအသစ်တွေကိုသူကဟိုရှာဖွေပြီးတော့သက်ဆိုင်ရာနိုင်ငံနေနဲ့နှစ်ဦးချင်းဆွေးနွေးတာသို့မဟုတ်တတိယနိုင်ငံမှာပါဝင်ပြီးဆွေးနွေးတာဒါမျိုးတွေလှုပ်သွားဖို့သူတို့စီစဉ်ထားပါတယ
်ဟုတ်ကဲ့ခင်ဗျာဒေါက်တာလှကျော်စောလီလိုင်းပေါ်မှာခဏနေပြပါဦးခင်ဗျာဒေါက်တာရေမျိုးသိန်းကဖုန်းခဏကျသွားတော့ကျွန်တော်အခု thrush ရှင်တချို့လှည့်ပေးခြင်းပါတယ်အဲ့ထက်ကနေပြီးတော့ဒီ thrush ရှင်ဂျပန်နိုင်ငံကဥစိန်ကဒီဆွေးနွေးပွဲအတွက်ဆိုပြီးတော့သူ့ရဲ့သဘောထားပေးပို့လာပါတယ်ဒါလေးနားထောင်ကြည့်အောင်ပါ
ဟုတ်ကဲ့ကျွန်တော်ဂျပန်ဥစိန်ပါတရုတ်မြန်မာဆက်ဆံရေးတစည်းတစောင်းနဲ့ရှင်းနေပြီးတော့ပြည်သူလူထုအားမှာအထူးစိုးရင်ပကင်စိတ်ပူနေကြရတဲ့ဒီအများသိပြီးဖြစ်တဲ့အတိုင်းဒီမစ်ဆုံစီမံကိန်းနဲ့ပတ်သက်ပြီးတော့ဒါ2009ခုနှစ်ဒီဇင်ဘာလမှာစစ်အစိုးရတနည်းအားဖြင့် de facto government ကစတင်လက်မှတ်ထိုးခဲ့တာပါဒီမိုကရေစီလှုပ်နေလှုပ်လှဲ့အခြေမခံတဲ့ကျွန်တော်တို့နိုင်ငံမျိုးမှာအိန္ဒိယနိုင်ငံများနဲ့တော်လကောင်နိုင်ငံတကာဆက်ဆံရေးနဲ့ပတ်သက်လို့တော်လကောင်ကုန်လွန်သွားခဲ့တဲ့အစိုးရအများကြီးဂရုဝင်များကိုနောက်တက်လာတဲ့အစိုးရကလိုက်နာစောင့်ထိန်ရမယ်ဆိုတာကပြည်သူကရွေးချယ်တဲ့ပြည်သူ့လွှတ်တော်ရဲ့ဒီဂျီတယ်ဂါဗာမန့်တူဒီဂျီတယ်ဂါဗာမန့်မျိုးသာဖြစ်တင်ပါတယ်အနာသိတရားမဝင်တဲ့ de facto government ရဲ့ဂတိကဝတ်တွေကိုဒီဂျီတယ်ဂါဗာမန့်ကလိုက်ပြီးတော့ဆက်လက်လိုက်နာရမယ်ဆိုတာကအတိပ္ပယ်မရှိသလိုသမိုင်းကြောင်းလည်းမကောက်ပါဘူးမိမိနိုင်ငံရဲ့သမိုင်းကြောင်းကိုလည်းပဲ de facto government များဆက်လက်ပေါက်ဖွားစေဖို့အပေးအမြောက်ပြုရလဲရောက်နေပါတယ်ဒါကြောင့်မို့လို့ဒီဖက်တိုဂါဗာမန့်ရဲ့လုံဆောင်ခဲ့မှုတွေကိုတရားဝင်ဒီဂျူတီဂါဗာမန့်များကဆက်လက်ပြီးတော့တာဝန်ယူရန်တာဝန်ရှိမရှိဆိုတဲ့မေးခွန်းကိုကျွန်တော်မေးလိုပါတယ်။ဘာကြောင့်မေးရလဲဆိုတော့အိန္ဒိယအင်အားကြီးနိုင်ငံအချို့ဟာကျွန်တော်တို့နိုင်ငံကိုမတီးမငြိမ်အောင်လုံနိုင်စွာရှိနေပြီးတော့ကျွန်တော်တို့မှလည်းဒီမိုကရေစီမငြိမ်ချက်တဲ့ဘဝမျိုးမှာဒီလိုဒီဖက်တိုဂါဗာမန့်တွေကိုအလွယ်တကူဖန်တီးပြီးတော့လူသူတို့ကစားနိုင်တဲ့အခြေအနေမျိုးကိုဖန်တီးနိုင်တဲ့အနေအထားမျိုးကိုစိုးရင်လိုပါဟုတ်ကဲ့ဒါပါပဲ
ဟုတ်ကဲ့ဒါကတော့ဂျပန်နိုင်ငံဥစိန်ပါဥစိန်ကတော့ဒီမြစ်ဆုံကိစ္စမိထားတော့အဲ့အကြောင်းအရာကိုကျွန်တော်နောက်မှပဲပြန်ဆွေးနွေးကြပါလိမ့်အခုအရင်ဆုံးခုနဒေါက်တာရံမျိုးသိန်းလီလိုင်းပေါ်ပြောင်းရောက်လာပြီဆိုတော့ခုနကဆ iam မလှကျော်စိုးကတော့ဆွေးနွေးသွားပါလေဟိုမြန်မာနိုင်ငံအနေနဲ့တစုံတရာတော့အခက်ခဲတွေရှိတယ်ဒါပေမဲ့အစိုးတိတ်ပြီးစိုးရင်နေလို့လည်းမဖြစ်ဘူးတော့ပေါ့နော်ဒီဖွံ့ဖြိုးရေးနဲ့ပတ်သက်လို့အဲ့တော့ကိုရံမျိုးသိန်းရဲ့အမြင်သိကြပါလေဒီပိုလမတ်သစ်စီမံကိန်း OBOR စီမံကိန်းကမြန်မာနိုင်ငံပေါ်တိတ်ရောက်မှုကိုရံမျိုးသိန်းရဲ့အမြင်အရင်ဆုံးပြောပြပါအောင်ခင်ဗျအ
ဲကျွန်တော်ရဲ့အမြင်ကတော့ဒီပြရတိုင်းပေါ့ကျွန်တော်တို့ပိုလမတ်စီမံကိန်းကိုပေါ်ဆောင်နေနေတာကအဲကျွန်တော်တို့ဒီတမန်ရှိချင်းတဲ့ကိုယ်တိုင်ပေါ့လေဒီကျောင်းရုံတဲ့နောက်ပြီးတော့အလေးထားခဲ့တဲ့ပုံလေးကျွန်တော်တို့ပြည်သူပြည်သူချင်းဆက်ဆံရေးအပေါ်မှာအခြေစိုက်ပြီးတော့ပေါ်ဆောင်နိုင်လို့ကအရေးကြီးရုံမြင်ပါလေအဲတော့ကျွန်တော်တို့နိုင်ငံလေးဒီတရုတ်နိုင်ငံနဲ့ဆက်ဆံရေးကိုကြည့်ရင်အစိုးရချင်းဆက်ဆံရေးနောက်တပ်တော်တပ်မတော်ချင်းဆက်ဆံရေးပါတီပါတီချင်းဆက်ဆံရေးဟာအင်မတန်မှကောင်းတဲ့အနေအထားမျိုးပါရှိနေတယ်ပြောလို့ရပါတယ်ဒါတော့လေးပဲပြည်သူပြည်သူချင်းဆက်ဆံရေးအပိုင်းမှာတော့အားရချက်ဒီလိုအပ်ချက်ဒီဖြစ်နေတယ်လို့ပြောပါတယ်အခု BRI ရဲ့အဓိကအခြေခံအုတ်မြစ်တစ်ခုဟာလင်းတယ်ပြည်သူပြည်သူချင်းဆက်ဆံရေးလို့ကျွန်တော်နားလည်ပါတယ်2014ခုနှစ်နိုဝင်ဘာလမှာ ကျွန်တော်တို့တမန်ရှိချင်းပင်ပြောခဲ့တယ်ပေါ့လေဟိုစကားရဆိုရင်ဒီအတိုင်းအောင်မြင်ဖို့ OBOR အောင်မြင်ဖို့မှာ connectivity ပေါ့လေကျွန်တော်တို့ချိတ်ဆက်ကူးကောင်းဆောင်ရွက်မှုမှာအရန်ကိုအရေးကြီးတယ်လို့သူကပြောပါတယ်အသက်သွေးကြောလို့ပြောပါတယ်အဲ့ဒီချိတ်ဆက်ကူးကောင်းဆောင်ရွက်မှုမှာအာရှဒေတာချိတ်ဆက်ကူးကောင်းဆောင်ရွက်ဒီအဖွဲ့ကိုနော်ဇူမှုအခြေခံအုတ်မြစ်အကောင်းမှုလိုအပ်တယ်လို့သူပြောခဲ့ပါတယ်အဲ့ဒီလူမှုအခြေခံအုတ်မြစ်အကောင်းမှုဆိုရင်တူတူပြည်ချင်းဆက်ဆိုင်ရေးအကောင်းမှုလိုအပ်တယ်လို့ရှင်းချင်းပင်ကိုယ်တိုင်ကပြောခဲ့ပါတယ်အဲ့တော့တူတူပြည်ချင်းဆက်ဆိုင်ရေးအကောင်းမှုဆိုရင်ကျွန်တော်တို့ဘီအာတိုင်းကိုပုံဆောင်တဲ့နေရာမှာပဲဖြစ်ဖြစ်မပြောနိုင်ငံရဲ့ဂျင်းမီမြုံနယ်မှုတွေစီမံကိန်းတွေကိုမြန်မာနိုင်ငံထဲမှာပုံဆောင်တဲ့နေရာမှာပဲဖြစ်ဖြစ်နော်အယုတ်အစိုးရခေါင်းဆောင်တွေတရုတ်ကုမ္ပဏီအကြီးအကဲတွေအနေနဲ့မြန်မာပြည်သူလူထုရဲ့အဆန်ကိုအလေးနဲ့ထားပြီးတော့နားထောင်ဖို့လိုအပ်ပါတယ်နောက်မြန်မာနိုင်ငံတွင်းမှာရှိတဲ့သတင်းမီဒီယာတွေရဲ့အဆန်အရာအဖွဲ့အစည်းတွေရဲ့အဆန်ကိုလည်းအလေးနဲ့ထားပြီးတော့နားထောင်ဖို့လိုအပ်ပါတယ်အဲ့ဒီလိုဆောင်ရွက်နိုင်လေဆိုရင်ဒီအတိုင်းကကျွန်တော်တို့နိုင်ငံတွင်းမှာဒီတက်ပို့ပြီးတော့ဖြစ်ရောက်နေတွင်ချင်တဲ့အလုပ်ဖြစ်နေလို့ကျွန်တော်ကတော့သုံးသပ်ပါ။
ဟုတ်ကဲ့ကိုရံမျိုးသိန်းခုနကပြောနေတဲ့မြန်မာပြည်သူတွေရဲ့အတန်နာထားမှုမြန်မာပြည်သူတွေနဲ့ဆက်ဆက်ဖို့ဆိုတဲ့ဒီလိုအပ်တယ်ဆိုတဲ့လိုအပ်ချက်အဲ့ဒီလိုအပ်ချက်ကကိုလက်ရှိမှာလုပ်နေလားလက်ရှိမှာအားနည်းချက်ရှိလားတေချာဆောင်ရွက်နိုင်လားတရုတ်နိုင်ငံဘက်ကဖြစ်ဖြစ်မြန်မာအစိုးရကဖြစ်ဖြစ်ပါ။အ
ဲ့လက်ရှိအခြေအနေမှာပြောရင်တော့မြန်မာအစိုးရအပိုင်းကဘုရားအစိုးရနဲ့တရုတ်ကုမ္ပဏီဘိုင်းကဖြစ်ဖြစ်ရောက်ရောက်ဆောင်ရွက်နိုင်လို့မရှိဘူးလို့ကျွန်တော်ကမြင်ပါတယ်။အဲဒီလိုပြောရတဲ့အကြောင်းရင်းကဘာဖြစ်လို့လဲဆိုတော့ခုနကျွန်တော်တို့ဒီခုနဒီဆရာကရှင်းလေးသွားတဲ့ဥစ္စာကိုကျွန်တော်တစိုက်တစိုက်သားလေးထားလိုက်တာ။ဟိုမှာလက်ရှိပေါ်လေး AR မြေဆုံမြညာမြို့ဝန် GIS ဖြစ်တဲ့ဂိမ်းနေနဲ့ပတ်သက်ပြီးတော့ဒါကျွန်တော်တို့မနိုင်ငံတွင်းမှာအခုအပန်လေးတော်တော်လေးကိုချိန်ချတော်တော်ထွက်နေပါတယ်။အဲဒါနဲ့ပတ်သက်ပြီးတော့ဒီလက်ရှိ NLD အစိုးရလက်ထက်မှာ2016ဘောကုလားဆက်နေရနေမှာဒီလေးလာဖြစ်ဖြစ်တုံးသက်ရေးကော်မရှင်ဆိုတော့ဖွဲ့ခဲ့ပါတယ်။ဒါကြအဲ့ဒီနောက်ပိုင်းမှာဒီကော်မရှင်ရဲ့ပုစိချက်တွေကိုလည်းဟလာပြည်သူလူထုတွေကိုအချက်လက်တွေအစားအစာတန်းတွေအပြည့်အစုံပြည့်စုံလောက်ထုတ်ပြန်နိုင်မှုအပိုင်းမှာအတော်လေးအားနည်းတော့တွေ့ရပါတယ်။အဲ့တော့ BRI စီမံကိန်းကြီးတစ်ခုလုံးနဲ့ပတ်သက်ရင်လည်းအလက်ရှိအချိန်ဒီဟလာမြန်မာပြည်သူလူထုအများစုကြီးကိုအဖွဲ့အစည်းတွေမှရှိရှိနဲ့အပြည့်ပေးတဲ့အပိုင်းမှာအစိုးရဘက်ကလည်းအင်မတန်မှအားနေပါလေ။နောက်တရုတ်အစိုးရဘိုင်းတရုတ်ကုမ္ပဏီတွေဘိုင်းကလည်းအင်မတန်မှအားနေပါလေ။အဲ့ဒီအတွက်ကြောင့်မလို့အဲ့ဒီလိုအားနေချက်တွေကဘာလို့ပြနေလဲဆိုတော့တရုတ်တမားကြီးရှီချင်းပင်ရဲ့လိုင်းဝင်ချက်ကိုမလိုက်နာတယ်လို့ဖြစ်နေပါလေ။နောက်တော့တရုတ်တမားကြီးရှီချင်းပင်ပြောတဲ့ဒီ connectivity ဟာတော့ဒီဒီအရိုင်းရဲ့အသက်ကြီးကျော်ပဲ connectivity အားကောင်းလို့ဆိုရင်အပြည့်အစုံကြီးဆက်ဆံရေးအားကောင်းဖို့လိုတယ်ဆိုတဲ့အချက်ကိုလက်ွယ်ကြည့်ပြီးချက်နေပါလေလို့ကျွန်တော်ကတော့သုံးသပ်ပါ
ဟုတ်ကဲ့ခင်ဗျကိုရံမျိုးသိန်းလီလိုင်းပေါ်မှာခဏနေပြပေါ့ခင်ဗျာကျွန်တော်တို့ရှင်တူလီလိုင်းပေါ်မှာရှိတယ်လို့ပါကိုစီစီကျော်တူတတုတ်ဆွနီမြင်းမြန်လို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာ
ဟုတ်ကဲ့ဆွနီလို့ရပါတယ
်ဟုတ်ပြားဟုတ်ကဲ့ပြောပ
ါဟုတ်ကဲ့ပြောပါခင်ဗျာဆွနီမြင်းမြန်ရဲ့အချက်ကိုပြောပါ
ကျွန်တော်ဒီမှာတော့ဟောပါဗျာဟိုကျွန်တော်တို့ဒီ DIS မှာဂိမ်းမှာဒီပြုအစိုးရအနေနဲ့ကျွန်တော်တို့ဒီ DIS မှာဂိမ်းဒီနာမတစ်ချောက်ဒီပိုလာမန်ချောက်မှာတွားတဲ့စီမံကိန်းဒီနာတစ်ချောက်ပေါ့အဲ့ဒီမှာတွားနေတဲ့ PPLD ရဲ့နိုင်ငံတိုင်းနိုင်ငံတိုင်းမှာရှိတဲ့ PPLD ရဲ့အစံကိုပြုကြအစိုးရအနေနဲ့ဟိုနားထောင်သင့်တယ်ဟို
ဟုတ်ကဲ့ကိုစည်စင်ကျော်ဒီလောက်ပဲလားမသိဘူးကျွန်တော်ပင်တန်ဆွေးနွေးသူတွေကိုလှည့်ပေးလိုက်ပါမယ်ကျွန်တော်ဒေါက်တာလှကျော်ဇော်ကိုမေးချင်ပါတယ်ခုနကကိုစည်စင်ကျော်ပြောသွားတဲ့ကကိစ္စကလည်းဒေါက်တာရေမျိုးသိန်းပြောသွားတဲ့အထက်မှာပါပါတယ်ခုနတလောခုနအစောပိုင်းကဥစိန်ပြောသွားတဲ့အထက်မှာတော့ဒီမြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့မြန်မာတွေရဲ့စိုးရိမ်ချက်ကလည်းအခုတော်တော်များလေးပြောနေကြတာရှိတော့ကျွန်တော်ဆရာမကိုမေးချင်တာကအခုခုနကကိုရံမျိုးသိန်းထောက်ပြသလိုတရုတ်စုအနေနဲ့ဒီ PIN စီမံကိန်းတွေကောင်ထဲဖော်တဲ့နေရာမှာလူထုကိုဆက်ဆံရေးပေါ့နော်ပြည်သူချင်းဆက်ဆံရေးမြန်မာပြည်သူကိုအသိပေးရေးဒီဆက်ဆံမှုတွေနဲ့ပတ်သက်လို့ဆရာမရဲ့အမြင်သိကြပါလေခင်ဗျအားနည်းနေများနည်းနေသလား
ဟုတ်သူတို့ရဲ့ BRI ရဲ့သူအဲ့ဒီပိုလမတ်တကယ်သူရဲ့ဟိုနည်းနည်းမှာကရီမန်းချက်မှာကိုကဒီချိတ်ဆက်မှု၅မျိုးချိတ်ဆက်ရမယ်လို့သူပြောထားပါတယ်အဲ့ချိတ်ဆက်မှု၅မျိုးထဲမှာအခုနပါတဲ့ဟိုပြည်သူလူထုအချင်းချင်းကြားချိတ်ဆက်မှုကလည်းတစ်ခုအနေနဲ့ပါပါတယ် အဲ့သူချိတ်ဆက်မှု၅ခုကတခုက policy ချိတ်ဆက်မှုပေါ့နိုင်ငံချင်းချင်းကြား policy ချိတ်ဆက်မှုနောက်တစ်ခုကအခြေခံအဆောက်အအုံချိတ်ဆက်မှုအခြေခံအဆောက်အအုံချိတ်ဆက်မှုကသူကအပြော့တယ်အမာတယ်ဆိုပြီးရှိပါတယ်အမာတယ်ဆိုတာကခုနဟိုကုန်းလန်းနေရေလန်းနေဓာတ်တွေပေါ့ဗျာအပြော့တယ်ဆိုတာကတော့အဲ့ဒီဟာတွေချိတ်ဆက်မှုကိုတစုံတရာဟိုနည်းပါလေအထောက်အကူပြုတယ်ဟိုမှာပါလေကုန်းသွေးကြီးနဲ့ပတ်သက်တဲ့ဟိုတရားဥပဒေဆိုင်ရာချိတ်ဆက်မှုတို့ပါလို့ပေါ့ဗျာနောက်တတိယအချက်ကကုန်းသွေးကြီးချိတ်ဆက်မှုကတော့လွတ်လပ်စွာကုန်းသွေးခွင့်ကိုဒီ WTO ရဲ့ခေါင်းဆောင်မှုအောက်မှာနိုင်ငံချင်းချင်းပို့ပြီးတော့ဒန်းတူညီမျှရှိစွာနဲ့ချိတ်ဆက်နိုင်မှုနံပါတ်၄ကဘာနာရေးချိတ်ဆက်ဘာနာရေးချိတ်ဆက်ကခုနကျွန်မပြောခဲ့ပြီး swap system ဆိုတာအဲဘာနာရေးစနစ်တနိုင်ငံနဲ့တနိုင်ငံဒီနယ်စပ်တွေကျော်ပြီးတော့ဟိုသူက belt and road ကနိုင်ငံတွေအများကြီးကိုဖြတ်သွားတာဖြစ်တော့တနိုင်ငံရဲ့ဥပဒေနဲ့နောက်တနိုင်ငံရဲ့ဥပဒေအဲ့ဒီကြားတွေကဟိုဥပဒေတွေကိုထိန်းချုပ်ဖို့ပေါ့ဗျာအဲ့ဒါချိတ်ဆက်ဖို့နောက်ဆုံးအချက်ကတော့ခုနဟိုဆရာရံမျိုးသိမ့်ပြောတဲ့အတိုင်းပဲပြည်သူအချင်းချင်းညာချိတ်ဆက်ဖို့အဲ့ဒါကဟုတ်တယ်အရေးကြီးဆုံးလို့ပဲပြောတယ်အဲ့တော့သူတို့ကဒီအတွက်အဆင့်အမျိုးမျိုးเนาะအဆင့်အမျိုးမျိုးမှာဘက်ဆောင်ကဖြန့်ပြီးတော့ချိတ်ဆက်ရမယ်လို့ဆိုတယ်အဲ့ဒီအတွက်ပဲသူကဘာတွေလုပ်လဲဆိုတော့ဒီပညာရေးတို့ကျန်းမာရေးတို့အဲ့ဒီဟာတွေအပြာလှန်ပညာတော်သင်လွှတ်တာတွေအပြာလှန်ယဉ်ကျေးမှုဖလှယ်တာတွေဒါတွေအများကြီးလုပ်နေပါတယ
်ဟုတ်ကဲ့ခင်ဗျာခုနကကျွန်တော်မြေသွားတဲ့အထဲမှာမြန်မာနိုင်ငံထဲမှာအခုမြေဆုံကိစ္စတွေကလည်းဖြစ်နေတဲ့အခါကျတော့မြေဆုံကိစ္စပေါ်မှာမကျေနပ်မှုတွေကတော်တော်လေးကြီးမားတဲ့အခါကျတော့တရုတ်ရင်းနှီးမြှုပ်နှံမှုတွေလည်းပတ်သက်လို့မကျေနပ်တန်တွေလည်းကျွန်တော်တို့တော်တော်ကြားနေရပါတယ်ခင်ဗျာအဲ့တော့ဒါက BRI စီမံကိန်းတကယ်လှုပ်လာမယ်ဆိုရင်အနောက်ရှက်မဖြစ်နိုင်ဘူးလား
Hello
ဟုတ်ကဲ့ဆရာမကြားလာသည်ကျွန်တော်ခုနပြောသွားလို့မြန်မာနိုင်ငံတွင်းမှာဒီမြစ်ဆုံပါဝင်တရုတ်ယင်းနှိမ့်နှံမှုနဲ့ပတ်သက်လို့မကြေလည်မှုတွေကတော်များလေးကြားနေရတော့ဒါက BII လုပ်ငန်းအတွက်သွားပြီးအနှောက်အယှက်မဖြစ်နိုင်ဘူးလားခင်ဗျ။အ
ော်ဖြစ်နိုင်တာပေါ့ကျွန်မခုနပြောလို့ပဲ तू ကအဲ့လိုကိစ္စမျိုးကတရုတ်ပြည်မှာတရုတ်ပြည်အနေနဲ့ကျမတို့ဗမာပြည်တနိုင်ငံနဲ့မဟုတ်ဘူးနိုင်ငံကြီးအများကြီးနဲ့ဖြစ်တာဟိုတနေ့ကအီဂျစ်ကတောင်မှအီဂျစ်ကဟိုဆက်ယုံတယုံဖွင့်ပွဲမှာတောင်မှဖွင့်တဲ့တရုတ်သားမကပြောသွားသေးတယ်ဒီကိစ္စကို၅နှစ်ကြာပြီးမှလောရတော့တာပဲတဲ့ဟုတ်တယ်သူတို့ကာလာတပိုင်းတလို့ပဲရှော့ပေးတာပဲခင်ဗျမလေးရှားကိစ္စလည်းကြားမှာပဲဒါမျိုးတွေကရှိပါတယ်ဗမာပြည်လည်းရှိမှာပါပဲသူတို့ပြန်ထင်းကြီးမှာပေါ့
ဟုတ်ကဲ့ခင်ဗျအဲ့တော့မြန်မာနိုင်ငံဘက်အနေနဲ့ပြောမယ်ဆိုရင် BRI စီမံကိန်းတွေကိုတကယ်တမ်းလုံးလာမှုဆိုရင်မြန်မာနိုင်ငံဘက်ကပြင်ဆင်ထားတဲ့အချက်တွေဆရာမဘာများမြင်လဲခင်ဗျ။အ
ိုကျမတို့ကကျမတို့အတွက်ရာသင့်ရာထိုက်ချတွေကိုသေချာသိဖို့လိုတယ်လေ။သေချာဟိုဘယ်လိုခေါ်မလဲ။သေချာစနစ်တကျရှာဖွေတတ်ဖို့လိုပါတယ
်။ဟုတ်ကဲ့အဲကျွန်တော်အဲ့အားနဲ့ပတ်သက်လို့ဒေါက်တာရံမျိုးသိန်းကိုပဲမေးချင်ပါတယ်ခင်ဗျ။လက်ရှိ DBI လုံး BI စီမံကိန်းတွေကပြောမယ်ဆိုနိုင်ငံပေါင်း100ကျော်ဆက်ဆက်ပြီးလုပ်နေတော့မြန်မာနိုင်ငံကလည်းပြောမယ်ဆိုရင်အခုဒီဒေါန်ဆန်းစုကြည်ဒီခီးစဉ်တွင်မှာတချို့ကိစ္စတွေလက်မှတ်ထိုးမယ်လို့လည်းသိရပါတယ်ခင်ဗျာအဲ့တော့ဖြစ်လာမှာပေါ့နော်ဖြစ်လာတော့မြန်မာနိုင်ငံဘက်ကပြင်ဆင်ဖို့လိုအပ်နေတဲ့အချက်တွေဒေါ်လာရေမျိုးသိန်းဘာတွေများမြင်ပါလဲ
အဲကျွန်တော်မြင်တာတော့လက်ရှိဒီနိုင်ငံတော်ဆန်ကပုံကိုတော့ဆက်စုချင်ဦးဆောင်နေအစိုးရအားလေးပေါ့လေကျွန်တော်တို့ဒီ BRI ရဲ့အစိတ်အပိုင်းတစ်ခုဖြစ်တယ်ပေါ့ကျွန်တော်တို့ CMC ပေါ့တရုတ်မြန်မာဒီစီးပွားရေးဈေးကြံနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နိုင်ငံချင်းချင်းနဲ့ပေါ့လေအမျိုးမျိုးရှိရှိအဲ့ဒီတိုင်းရှင်ရောက်ကြနေတယ်လို့ကျွန်တော်ယူဆပါတယ်။ဒါပေမဲ့လည်းဆိုတော့အဲ့အကြောင်းမလို့လည်းပဲမြန်မာတော်ကကျွန်တော်တို့မူစတင်ကနေကျွန်တော်တို့ကျွန်တော်တို့တော့အဲ့ဒီတော့တစ်ခုလေးရနေပြီးတော့အခုနောက်ထပ်ပေါ့လေကျွန်တော်တို့ဒီနန္ဒမီရဲ့ဒီချန်ကိုခွဲထွက်တဲ့ပေါ့ဝိုင်းပုံစံကျွန်တော်တို့ CMC ပုံစံပြောတာတော့သိရပါတယ်။နောက်ပြီးတော့ကျွန်တော်အနေကတော့ဒီဒီ DRC နဲ့ဒီဟာတော့ဒီတရုတ်နိုင်ငံဘက်ကလည်းထောက်ပြောပါလေဒီကိစ္စကိုနိုင်ဖြစ်ရမယ်ပေါ့ဘယ်လိုဖြစ်လဲလဲနောက်တော့ဒီအရိုင်းရဲ့အချိန်တိုင်းလေးမှာနှောင်ကျူးချိတ်ဆက်မှုရှိဘူးလို့သူတို့ကပြောတယ်အဲ့တော့ကျွန်တော်ဆိုရင်လည်းတော့ဒီပြည်သားအချိန်တိုင်းလေးကိုကောင်တယ်ပေါ်တဲ့နေရာမှာကျွန်တော်တို့နိုင်ငံရဲ့နိုင်ငံရေးအကြောင်းလေးပြည်တွင်းရေးရင်းဖြစ်စဉ်တွေနဲ့နှောင်ကျူးသဘောမျိုးချိတ်ဆက်နေနေဆိုရင်တော့မူလချမှတ်ထားတဲ့မူဝါဒတွေနဲ့အဲ့ဒီလိုကြည့်လို့ဖြစ်မအောင်ကျွန်တော်အနေနဲ့ကတော့ဆိုးရိမ်ပါလေ။ဒါပေမဲ့လက်ရှိအခြေအနေမှာကျွန်တော်တို့ပတ်တာလေးပဲနော်။ဟိုအစိုးရပိုင်းအမှုတော်ပိုင်းနောက်အရက်ဖက်အဖွဲ့အစည်းတွေပိုင်းနောက်မီဒီယာတွေပိုင်းကဆက်ကျင်းညီညီနဲ့နော်ကူးပေါင်းဆောင်ရွက်နိုင်လို့နော်လေ့လာဆောင်ကြည့်နိုင်လို့လိုအပ်တယ်လို့မြင်ပါတယ်။ဥပမာပြည်နိုင်မှုအကြောင်းပြုပြီးတော့ကျွန်တော်တို့နိုင်ငံတွင်းမှာအလုံးစိုက်ခွဲလန်းနေ တိုင်းနဲ့တိုင်းနဲ့ချီပြီးရလာမယ်ဆိုရင်ဒါကျွန်တော်တို့ပြည်သူအတွက်အကျိုးပြုနိုင်တယ်လို့မြင်ပါတယ်လေဒုစရလည်းတစ်ဖက်ကဟဲ့လားအဲ့ဒီရလာတဲ့အလုံးတိုင်းခွင့်လန်းတွေကနော်ထိုက်တန်တဲ့ဒုက္ခလစာတွေပြီးပြီးတော့နော်ထိုက်တန်တဲ့ကျွမ်းကျင်မှုတွေကိုဖလှယ်ပေးနိုင်တဲ့အခွင့်အမ်းမျိုးဖြစ်ဖို့တော့လိုအပ်ပါတယ်ဒါမှမဟုတ်လည်းကျွန်တော်တို့အစိုးရရောစွတ်တော်ရောနောက်ရက်သက်အဖွဲ့အစည်းတွေရောတရင်းမီဒီယာတွေရောကစောင့်ကြည့်ပြီးဒီပေါ်ညနေဆောင်ရွက်နိုင်လို့ကအရန်ကိုအရေးကြီးတယ်လို့ပြော
ပါဟုတ်ကဲ့ကျွန်တော်ကိုရံမျိုးသိကိုနောက်ဆုံးတစ်ခုပဲမေးချင်ပါတယ်အခုမြန်မာနိုင်ငံကဒီ BI စီမံကိန်းကပြောမဆိုနှိရှိစီမံကိန်းပါပဲဒါပေမဲ့ဒီမြန်မာနိုင်ငံကဒီနှိရှိစီမံကိန်းမှာပဲပါဝင်ပြီးတော့ပူးတွဲဆောင်ရွက်နိုင်ဖို့အခြေအနေပြင်ဆင်ချက်ပေါ့နော်ဆိုလိုတာကနိုင်ငံရေးအခင်းကျင်းတွေဖြစ်မယ်မြန်မာနိုင်ငံမှာရှိတဲ့ဥပဒေပိုင်းဆိုင်ရာတွေဖြစ်မယ်မူဝါဒပိုင်းဆိုင်ရာဖြစ်မယ်အဲ့ဒါတွေက BI အတွက်မြန်မာနိုင်ငံဟာလက်ရှိတခြားနိုင်ငံတွေနဲ့တန်းတူအဆင်သင့်ဖြစ်နေပြီလို့ယူဆပါလား
အဲ့ဒီအစုံအမပိုင်းမှာတော့ကျွန်တော်လည်းသိတော့မသိကြဘူး။အဲဒုတော့လည်းပဲကျွန်တော်တို့မှာကတော့လက်ရှိချိန်မှာကကျွန်တော်တို့နိုင်ငံရဲ့နိုင်ငံရေးအခြေအနေကျွန်တော်တို့နိုင်ငံလက်ရှိကြုံတွေ့နေရတဲ့နိုင်ငံသားဆက်ဆံရေးအခြေအနေတော့ရင်းနှီးမြှုပ်နှံမှုဆိုင်ရာအခြေအနေတွေကပြောမယ်ဆိုရင်ကျွန်တော်တို့က BRI ကိုမလွဲမတူကျွန်တော်တို့ဟိုပူးပေါင်းဆောင်ရွက်ရမယ့်အခြေအနေမှာရောက်နေတယ်လို့ကျွန်တော်မြင်ပါတယ်။အဲ့ဒီအခါကျတော့ကျွန်တော်တို့မှာအားနည်းချက်ရှိမယ်လိုအပ်ချက်ရှိမယ်။အဲဒုတော့လည်းတစ်ခါကအစိုးရဆုတ်ပေါ်နေကျွန်တော်တို့ဟိုတပ်မတော်အနေနဲ့ပေါ့လေ။တော့ပြည်သူလူထုနဲ့နောက်ရပ်ဖက်အဖွဲ့အစည်းတွေနဲ့သတင်းမီဒီယာတွေနဲ့တကယ်ကြည့်လို့ပူးပေါင်းဆောင်ရွက်ပြီးတော့ပွင့်လင်းနေတာမှုရှိရှိတော့ယုံကြည်မှုရှိရှိတော့ဟိုဆောင်ရွက်နိုင်ရဲ့ရှိရင်ကျွန်တော်တို့အချိန်လေးတချို့2019-2020အတွင်းမှာ
ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာကျွန်တော်တရက်လီလိုက်အစီအစဉ်အချိန်ဆစ်သွားလို့ပါပါဝင်ဆွေးနွေးပြီးတဲ့ဒေါက်တာလှကျော်စောနဲ့ဒေါက်တာရံမျိုးသိန်းနောက်ကျနေ့သတို့ရှင်ဒီအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတရက်လီလိုက်အစီအစဉ်ဒီမှာပဲညနာခွင့်ပြီးပါ